စစ်ကောင်စီရဲ့ပြည်ထောင်ဝင်ကြီးကိုတရုတ်ခီးစင်မှာစုချင်းမြင့်နေချိန်မှာပဲစစ်တပ်ကမြောက်ရီမှာခြေကုပ်ပြယူနိုင်ဖို့အတွက်အွန်လိုင်းလိမ်လည်လုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့
Golden Great Wall Commemorative လို့ခေါ်တဲ့စုချင်းမြင့်ခဲ့တာပါတရုတ်ပြည်သူလုံခြုံရေးဝန်ကြီးဖြစ်တဲ့နိုင်ငံတော်ကောင်စီဝင်ဝမ်ချာဟုံကလည်းတရုတ်နယ်စပ်ကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုတရုတ်နယ်မြေမှာပူးပေါင်းနှိမ်နင်းရမှာရလက်ကောင်းတွေရခဲ့တယ်လို့ပြောပြီးမြန်မာနိုင်ငံရဲ့တပ်ဖွဲ့ကိုရွံငွေ9000ကူညီခဲ့ပါတယ် ဒီလိုအချိန်မှာမြန်မာနိုငံထဲမှာနောက်ထပ်အွန်လိုင်းလိမ်လည်လုပ်ငန်းတွေအခြေတည်ဟာကရင်ပြည်နယ်မြဝတီမြို့နယ်တွေကနောက်ဆုံးလက်ကျန်စစ်ခြေစိုက်စခန်းတစ်ခုဖြစ်တဲ့ခလရာနှစ်ခွန်9ကိုအဲ့ဒီရာဇဝတ်လုပ်ငန်းတွေမှာထဲထဲဝင်ပတ်သက်နေတယ်လို့ဆွဆွဲခံနေရတဲ့ကရင်နယ်ခြားဆောင်တပ်
It must have been a huge slap in the face to the Chinese, you know, the day they're giving out.
ဒီအတွက်ကပါဟုဖျက်ရိုက်ခံရတယ်လို့အရှက်ရစရာပါပဲ။ဒုတိယဗိုလ်ချုပ်ကြီးရာပြည့်ကိုစုချင်းမြင့်နေတော့မှာပဲစစ်ကောင်စီတပ်တွေကမြဝတီမှာခြေကုပ်ယူနိုင်ဖို့ရာဇဝတ်လုပ်ငန်းမှာပါဝင်ပတ်သက်နေသူတွေကိုပို့ပို့ပြီးတော့မိခိုလာရတာကတကယ်လက်တွေ့ဖြစ်ပျက်နေတာပါ။
နောက်ဆက်တွဲအနေနဲ့ကရင်နယ်ခြားဆောင်တပ်BGF အသွင်ပြောင်းကရင်မျိုးသားတပ်မတော်KNA ခေါင်းဆောင်ဘုံမွေးစောချစ်သူနဲ့တူရွှေကုတ်ကွာတရုတ်ရာဇဝတ်ဂိုင်းခေါင်းဆောင်တွေကို
တရုတ်အစိုးရကဖမ်းဝရမ်းထုတ်တာမျိုးလှုပ်လာနိုင်တယ်လို့ဂျေဆင်တာဝါကVOA ကိုပြောပါတယ်။မြဝတီမြို့နယ်တွေကရွှေကုတ်ကိုမြို့သစ်မှာဒေသခံနယ်ခြားဆောင်တပ်ရဲ့ကာဝယ်ဆောင်ရှောက်မှုနဲ့အတူတရုတ်စိုက်ဘာလိမ်လည်တဲ့တရားဝင်လုပ်ငန်းတွေကနှစ်အတန်ကြာခဲကအခြေတည်နေတာပါ။မြောက်ပိုင်းညီနောင်သုံးဖွဲ့အကူအညီနဲ့သူ့နယ်စပ်တစ်လျှောက်အထူးဖြင့်ကိုကန့်ဒေသလောက်ကင်ကစိုက်ဘာရာ
China's gained over the last couple of months since Operation
1027.
ဒီလိုနေဆက်ဖြတ်ကျော်ရာဇဝတ်မှုတွေနှိမ်နင်းရမှာထောင်လိုင်းရေးသတင်းအချက်အလက်ဖလဲနိုင်မှုကိုလည်းအမေရိကန်အစိုးရကတရုတ်နဲ့အတူလက်တွဲလှုပ်ဆောင်နိုင်တယ်လို့သုံးသပ်ပါတယ်။တစ်ဖက်မှာလည်းကိုကန့်ဖြစ်စဉ်အပြီးမှာမြောက်ရီဒေသတစ်ဝိုက်ကိုအဓိကစိုးမိုးထားတဲ့ကင်းနယ်ကြားဆောင်တပ်ဖွဲ့အနေနဲ့သူတို့ရဲ့လုံခြုံရေးနဲ့အကျိုးစီးပွားအတွက်အကြီးအကျယ်တုံ့လှုပ်သွားတယ်လ တကယ်တမ်းဖိအားတွေကျုံးလာချိန်ချင်းနဲ့ချက်ထဲရောက်ချိန်မှာတရုတ်အာဏာပိုင်တွေလက်ထဲဝါကွက်အပ်ခဲ့တာကိုသူကဆိုလိုတာပ
ါ You've also started to see theKey perpetrators in Miyawati such as
တာကတရင်လေရန်စောက်တဲ့ BGF လို့မြဝတီအခြေစိုက်ရာဇဝတ်လုပ်ငန်းတွေမှာအဓိကပတ်သက်နေသူတွေအတွက်သူတို့ရဲ့ရာဇဝတ်လုပ်ငန်း Empire ကြီးကိုကာကွယ်နိုင်မဲ့ဒူဟာကျင့်သုံးလာတာကိုစပြီးတွေ့ရမှာပါမြန်မာစစ်ကောင်စီကသူတို့ကိုအကာအကွယ်မပေးနိုင်တော့ဘူးဆိုတာထင်ရှားသွားလို့ပါဒီတော့အစိုးမှတရင်လေရန်စောက်တဲ့ BGF နဲ့စောချစ်သူကိုကြားနေဖို့ဖြစ်သွားပြီးတခြားတိုင်းသားလက်နက်ကိုင်ဖွဲ့ရီဆက်သွယ်ဖို့ဖြစ်လာတာပါ
လက်လွတ်ခဲ့ရပြီဖြစ်တဲ့ခလာရ205စခန်းမှာစစ်ကောင်စီတပ်သားတချို့အလံလွှဲဓာတ်ပုံရိုက်ထုတ်ပြန်နိုင်ခဲ့တဲ့လက်တလောဖြစ်စဉ်ကတော့ KNL ကြားဆောင်တပ် BGF နေနဲ့ပထမကြားနေတဲ့အနေထားကနေဒေသတွင်းမှာအဓိကတော်လိုင်းအင်အားစုဖြစ်တဲ့ KNL အမျိုးသားအစည်းအရုံး KNU KNL ကိုတက်စာဖောက်တာဖြစ်သလို BGF နေနဲ့သူ့အင်အားကိုမြပရိမာပိုးကြီးထွားလောက်အောင်လှုပ်တာလို့ Jason Tower ကမှတ်ချက်ပြုပါတယ်ခလာရ205ဖြစ်စဉ်ကစစ်ကောင်စီအတွက်အပြတ်သက်သက်သာဖြစ်ပြီးဒ တကယ်တမ်းစည်ရည်အရာတိုးတက်မှုမဟုတ်ဘူးလို့လည်းသူကထောက်ပြပါဗျ။ဒါဟာကရင်နေကြားဆောင်တက်ခေါင်းဆောင်ဘုံဘူးစောချစ်သူရဲ့ဒေတာတွေမှာလွှမ်းမိုးဩဇာကြီးနေမှုကိုစစ်ကောင်စီကပြန်မိခိုးအသုံးချတာလို့သူကရှုမြင်ပါတယ
် And that's really I think more of a signal of Chitthu's influence and power which
ဒါကရာဇဝတ်လုပ်ငန်းနောက်ခံအင်အားနဲ့စောချစ်သူရဲ့ဩဇာအာဏာကြီးထွားနေတဲ့အချက်ကိုပြတာပါရွှေကုတ်ကိုအခြေပြုလိမ်လည်မှုလုပ်ငန်းတွေကဒေါ်လာဘီလီယံနဲ့ချီပြီးပိုင်ဆိုင်မှုတွေကိုကျွန်တော်ဆွလို့တာပါနေကြသောတက်ကသူ့ရဲ့တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးနဲ့သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့ဒီနယ်မြေကိုထိန်းချုပ်ဖို့လိုပါတယ်။ကရင်နေကြသောတက်ကဒါကိုပုံပြီးစိတ်ဝင်စားတာပါ။အချိန်ချင်းမှာမြန်မာစစ်တပ်ကဒီနယ်မြေကိုပြန်ပြီးတော့ထိန်းချုပ်နိုင်မယ်လို့ကျွန်တော်အနေနဲ့မယူဆပါဘူး
။တစ်ဖက်မှာလည်းမြဝတီကအွန်လိုင်းလိမ်လည်တဲ့လုပ်ငန်းအခြေပြုရာဇဝတ်လုပ်ငန်းတွေကိုဖြည့်ရှင်းနိုင်ဖို့ကဒေသတွေမှာအစင်လာရှိတဲ့ကရင်အမျိုးသားအစည်းအရုံး KNU KNLA အနေနဲ့လူမျိုးစုတွေအတွင်းကအင်အားစုအားလုံးနဲ့စုစည်းမှုရယူပြီးကင်းနေကြဆောင်တက်အပါဝင်ပါဝင်ပတ်သက်နေသူအားလုံးကိုဖြည့်ရှင်းနိုင်ဖို့လိုတယ်လို့ဂျေဆန်တာဝါကကြံပြပါတယ်။ငင်းညက်နဲ့နီးလက်နဲ့ဖြည့်ရှင်းနိုင်ဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။ဒါ့အပြင်ကမ္ဘာတစ်ဝန်းသက်ရောက်ထိခိုက်နေတဲ့ဘီလီယံတွေနဲ့ချီတက်မိုးရှိတဲ့စိုက်ဘာလိမ်လည်တဲ့လုပ်ငန်းတွေကိုနိုင်ငံတကာကနိုင်ငံပေါင်းစုံချိတ်ဆက်ဖြည့်ရှင်းတဲ့လုပ်ငန်းအဖွဲ့ထူထောင်ပြီးမနှိမ်နှင်းနိုင်သေးတဲ့ကရင်ပြည်နယ်ထဲမှာပပျောက်သွားရင်တောင်အေးအေးယူမှုအားနည်းတဲ့မြန်မာနိုင်ငံကတချို့ဒေသတွေအပါအဝင်တခြားနိုင်ငံတချို့မှာဆက်လက်ရပ်တည်ပြီးချင်းချောင်းနေဦးမှာဖြစ်ကြောင်းလဲသူကထောက်ပြသွားပါတယ်ခင်ဗျာ